Welcome to the Voice of America in Burmese.
Mingla Mneke Mashin. Natasago Gune Ogola Shia Jadarini Mneke VOA Season 2 Go. American Piran Sumiro, Washington DC Gani, Tayai Tolini Wabi, Lindomita, Nesali, Lise, Nazetikani, Nazin Nangalo, VOA Facebook Samyana, VOA Pamis News Gani, Birole Tolunjay Nadavini Nazin Naimarishin.
ကျွန်မခွန်ယောပါခုနှစ်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်တော်ကျော်စင်သာပါနှစ်ပြည့်ခန်းရဲ့သူတွေကိုသွားကြည့်ခဲ့တဲ့ဒေါ်နယ်ထရမ့်ကိုစနေထင်ကျွေးလူလားသူတွေစနေပြခဲ့ကြပါတယ်အိန္ဒိယနိုင်ငံမှာကြီးကိုပါကစ္စတန်နိုင်ငံမောင်းထုတ်လိုက်ပါတယ်စီလီလုံအီရော်ပုံ32မြောက်အခမ်းအနားကိုဒီကနေ့မဟာဗန်ဒလာပညာမှာကျင်းပမှာဖြစ်ပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်ခင်မ
ော့88မျိုးဆက်တွေရဲ့နိုင်ငံသမိုင်းမှာပါဝင်လှုပ်ရှားမှုတွေရဲ့ရည်ရွယ်ချက်ကပါပါလေ
88ဒီရဲ့ပါဝင်နိုင်တဲ့အခမ်းကဏ္ဍဆိုတာတဲ့ပေါ့ဗျာဒီလူထုရဲ့ဒေါ်လာတောင်းတချက်တွေဘယ်လောက်ပြည်ပြီလဲဆိုတဲ့စံနဲ့တိုက်တာပုံပေါင်းပါလေ
ရှစ်လေးလုံးရေတော်ပုံကိုကိုယ်တိုင်တွေ့ကြုံဖြတ်သန်းခဲ့သူတချို့ရဲ့ရှစ်လေးလုံး32နှစ်ပြည့်အမှတ်တရပြောကြားချက်တွေကိုနှာစင်ကြရမှာပါတခါမြမအမျိုးသမီး3ဦးကိုဘိန်းစိမ်းတွေနဲ့အတူထိုင်းမြန်မာနယ်စပ်မှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့တာအမေရိကန်ရဲ့ပြည်နယ်တစ်ခုမှာတီးခြားပစ်ခတ်မှုတွေအတွင်စုစုပေါင်း32ယောက်သေဆုံးခဲ့ရတဲ့မြို့ရစီသမ္မတထရန့်သွားရောက်အားပေးစကားပြောခဲ့တာနဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မာမှုကြောင့်ကမ္ဘာစည်းဝါးရေးတိုးတက်မှုအားနည်းလာတဲ့နောက်ဆက်တွဲအခြေအနေတွေနှာစင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဆန်တာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ရှင
်လွန်ခဲ့တဲ့၄ရက်ကစနက်ပစ်ခံရသူတွေတရုတ်ကူးစားနေတဲ့အိုဟိုင်ိုနဲ့တက်ဆက်ပြည်နယ်ကဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်ဟာသူစုစည်းတဲ့မလနီယာထရမ့်နဲ့တူသွားရောက်ခဲ့ပါတယ်။ဒါပေမဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာတွေဖြစ်ကြတဲ့ဒေတန်မြို့နဲ့အယ်ပါဆိုမြို့က Walmart Store ဆိုင်တွေကိုတော့သူမသွားခဲ့ပါဘူး။ပြစ်ခတ်မှုတွေကြောင့်ဒီနေရာနှစ်ခုလုံးမှာလူပေါင်း32ဦးသေဆုံးခဲ့ရတာပါ။တနတ်ထင်ချုံရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုပြီးဒေါ်နယ်ထရမ့်ကိုဆန့်ကျင်ဆန္ဒပြသူတွေနှစ်နေရာစလုံးမှာစီနေခဲ့ကြသလိုသူ့ကိုထောက်ခံသူတွေလည်းနှစ်မျိုးလုံးမှာထွက်လာခဲ့ကြပါတယ်။Texas ပြည်နယ်နေရာမျိုးအယ်ပါဆိုမှာလွန်ခဲ့တဲ့လရက်ကသနသမတူရဲ့လက်ချက်နဲ့လူ22ဦးသေဆုံးခဲ့ပြီးနှစ်ဒါဇင်ကျော်ဒဏ်ရာရရှိခဲ့တာပါ။အဲ့ဒီမှာနိုင်ငံရေးသမားတွေကမင်ကွန်းပြောကြားရင်းသမ္မတထရမ့်ကိုဝေဖန်ခဲ့ကြပါတယ်။ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသနဲ့သက်ဆိုင်တဲ့ Democrat အောက်လွှတ်တော်အမတ် Veronica Escobar ကဆိုရင်ဒေါ်နယ်ထရမ့်ရဲ့အပြောအဆိုတွေဟာလူထုကိုနာကျင်စေတဲ့အတွက်ဆိုပြီးအဲ့ဒီနေရာကိုသမ္မတနဲ့လိုက်ပါဖို့ဖိတ်ခေါ်တာညှင်းဆန်ခဲ့ပါတယ်။ဒီတင်မျိုးပြခတ်မှုမှာတော့ဒေသကောလိပ်ကျောင်းသားတူဦးက10မိနစ်တောင်မပြည့်တဲ့အချိန်အတွင်းမှာ50ချက်ပြခတ်တဲ့အတွက်သူညမအပါဝင်လူပေါင်း9ဦးအသက်ဆုံးရှုံးပြီး28ဦးဒဏ်ရာရရှိသွားခဲ့ပါတယ်။သမ္မတထရမ့်ကသင်တို့ကိုဖျားသခင်စောင့်ကြည့်နေတယ်။ကျွန်တော်တို့ဟာသင်တို့နဲ့အတူတောက်လျှောက်ရှိနေရဲဆိုတာသိစေချင်တယ်လို့လူနာတွေကိုပြောခဲ့ပါတယ်
။ American တီရောင်စုမှာလူပေါင်း32ဦးတိတ်ဆွန့်ခဲ့တဲ့တနက်ပြခတ်မှုနှစ်ခုဖြစ်ပွားခဲ့တဲ့နောက်မှာ Washington DC မြို့တော်မှာတော့တနက်ကင်ဆာမှုထိန်းချုပ်ရင်လည်းပတ်သက်ပြီးနိုင်ငံရေးအရာရောဥပဒေပိုင်းအရာပါငင်းခုန်ပြောဆိုမှုတွေတိုးလာနေပါတယ်ဒီပြဿနာအတွက်နိုင်ငံခေါင်းဆောင်တွေကြားမကြခဏဆွေးနွေးငင်းခုန်မှုတွေရှိခဲ့ပေမဲ့သဘောတူညီချက်ကောင်းကောင်းတော့ဘယ်တော့မှမရခဲ့ကြပါဘူးပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Texas ပြည်နဲ့ El Paso နဲ့ Ohio ပြည်နဲ့ Dayton မြို့တွေကဒဏ်ရာရသူတွေရှိကိုသမ္မတ Donald Trump တွားရောက်ချိန်မှာပဲတနက်ထိန်းချုပ်ရေးဆိုင်ရာဆွေးနွေးငင်းခုန်မှုတွေပိုးပြီးတော့တိုးလာခဲ့တာဖြစ်ပါတယ်။ဒီပြစ်ခတ်မှုနှစ်ခုဖြစ်ပွားပြီးခဲ့တဲ့နောက် American နိုင်ငံတွင်ဖြစ်ပွားနေတဲ့လူအစုလိုက်ပြစ်ခတ်တပ်ဖြတ်ခံရမှုတွေအတွက်ချက်ချင်းတုံ့ပြန်ကင်တွေရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတ Trump ကပြောခဲ့တယ်လို့တနက်ဝယ်ယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပိုးပြီးတော့တင်းတင်းချက်ချက်လှုပ်သွားမယ်လို့လည်းသမ္မတ Trump ကပြောပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိစ္စနဲ့ပတ်သက်ပြီးသမ္မတကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
။ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြပြလာနေခြင်းတန်တမာဆက်ဆံရေးကုံသွယ်မှုဆက်ဆံရေးတွေကိုအစင်းဆော့ချခဲ့ပြီးနိုင်ငံပိုင်အတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကအခုလိုမောင်းထုတ်လိုက်တာပါအိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းဆီလွတ်တော့မှာမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရဲ့ယုံကကြေညာပါတယ်အစိုးရပိုင်းကြေညာချက်မှာတော့အိန္ဒိယအစိုးရရဲ့တစ်ဖက်သက်နဲ့တရားမဝင်လုပ်ရက်တွေကြောင့်အိန္ဒိယနိုင်ငံတန်တမာရေးကုံသွယ်ရေးအစင်းဆော့ဖို့ Pakistan nanga yapa sipat thaitan khong song ni pawin ne amyu da lun nyoe yi kaung si a ye paw a si yu ga song phyat ga chang phaw pya tha ba de India ne Thasi ye na nanga a si sin nyoe go pyan le thong tat pi Kashmir kaisa go lun nyoe yi kaung si pawin kula tamak ga thi tin pya ma phit da lo le Pakistan ga su ba de Jammu nan Kashmir ne ro go 1949 phwe si bon ya khwin pyu tha de nangan ye si ye set twa ye a ma India Hindu Mudae Wari Suraga Jazabrinia Pechala Java. American Nanganjae Bioganyagara Kashmir Pyatnago Ni Kat Samkini Lelo Tanila Nima Pyojatawa.
American Sua Tanaji Nakutre Lutogani Tribute Chata Pigere Nanganya Chakuni Saya Dollar Billion Chibi Shire Yambogu Chata in a but the B Ditanari Pianpiro Tongtamu Lone Jema Yes Sign Tabu Tamara Donald Trump Sua Puega a main topian like Barin OBM call Siman Kanguina Button with Saya Junga American Nanganjai Tanane US Aid call American Suyae Nanganya Cha Punpu Saya Agency Rudre Three Nanganya Chakunimu Sayana Patapiro, Low Babu Malu Adari to Chatabi, Yambung Wirigo, just sign tabu to a main topian like Daba, Dabian, the Cho, you a Losa Muri to a D1 Tama, D Mapu, Bidi Rari to a Yambung with Chata Yirigo by just Sayama Pipari, just sign time a Lung Andrew Nepatabi, OBM got Tamaki, Nepe Seguchibi, Yari Tema, Abibi Saya Jamai, Muya Sewa, Ninja Tain de Mulung Andrew Ne. Pompeo is saying a taku pay a repawan bari, ditana resigo, bigger at Rempa Gunga, Mesa, people get up to be, daha ditana reto, chat happy am a jambongue, nip billion gunny, lee billion lauti, chat am a bibe, tana no ma pipari, natam session a sako panae nitu, chat happy the jambongue rego, sassini rapibro, di jambongue rego, ku budget be so jain pite, lame, September, donze yeni tiro, donze guanchini rapipari.
VOA American တဲ့ Manapha Myanmar အစီအစဉ်တွေကို Manet 6 နာရီကနေ9နာရီအထိ line meter 24 kHz 12133 line meter 40 kHz 8133 line meter 51 kHz 5805နဲ့ line meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Washington မြို့ရာ VOA သတင်းတွေကိုသတင်းများနားဆင်ရတာဖြစ်ပါတယ်။ဒီကနေ့ကြောက်တဲ့စီလေးလုံးလူလူလှူရှာမှု32နှစ်မြောက်အထိမ်းအမှတ်အခမ်းအနားကို88မျိုးဆက်ကျောင်းသားကောင်းဆောင်တွေဦးဆောင်ပြီးရန်ကုန်မြို့မဟာဗန္ဓုလပန်းခြံမှာဒီကနေ့မနက်9နာရီကနေနေ့လယ်12နာရီအထိကျင်းပမှာဖြစ်ပါတယ်။1988အော်ဂူလာ10ရက်နေ့တုန်းကရန်ကုန်မြို့အပါဝင်တနိုင်ငံလုံးကပြည်သူတွေမဆလာတပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးလမ်းပေါ်ထွက်ဒီမိုကရေစီတောင်းဆိုခဲ့ရတဲ့ဆန္ဒပြပွဲကိုမြန်မာစစ်တပ်ကတနက်နေ့အကြမ်းဖက်ပစ်ခတ်နေနေပြုခွဲကြတာဖြစ်ပါတယ်88ကျောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မင်းကိုနိုင်ကိုကိုကြီးတို့ဒီကနေ့မှမင်းကွန်းအဖီဖီပြောကြားကြဖို့ဆင်နေပါတယ်ဒါအပြင်ဒီကနေ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးအနေအထားအပေါ်မှာ88မျိုးဆက်ကျောင်းသားတွေရဲ့တူညီတဲ့ဘုံသဘောထားကြီးညာချက်တရက်ကို88ခေါင်းဆောင်တူဖြစ်တဲ့ကိုမြိုင်အေးကဖတ်ကြားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ရသအစိုးရလက်ထက်စစ်လက်လုံးအထိမ်းအမှတ်အခမ်းအနားကိုရန်ကုန်မြို့ကအများပြည်သူနဲ့သက်ဆိုင်တဲ့ပန်းကြံလိုနေရာမျိုးမှာပထမဦးဆုံးကျင်းပမှာလည်းဖြစ်ပါတယ်။အဲဒီမှာ88အမှတ်တရပြပွဲတွေနဲ့ကာတွန်းဆရာတွေရဲ့သရုပ်ဖော်ပုံတွေလည်းပါဝင်မှာဖြစ်ပါတယ်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါခင်ဗျာ
။တင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားမှာဒီရပိုင်းတွင်မိုးပြင်းထန်ရွာသွန်းနေတဲ့အတွက်မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြေဟာဆွေမှကိုကျော်လွန်နေပါတယ်။ရေဘေးဒုက္ခတဲ့ဥယေပိုးတိုးလာနေတယ်လို့ရေဘေးဒုက္ခတဲ့စခန်းတွေကိုလည်းတိုးပြီးတော့ဖွင့်နှက်ထားပါတယ်။မွန်ပြည်နယ်ဘီးနင်းမြို့မှာရေဘေးဒုက္ခတဲ့က9000ကျော်ရှိနေပြီးတော့ကယ်ဆယ်ရေးစခန်းက39ခုဖွင့်ထားရတယ်လို့ဆွေရင်မှတ်တဲ့ကျော်လွန်နေတဲ့အတွက်ယထာလန်းရေကျော်ပြီးတော့ယထာလန်းတွာလာမှုတွေရပ်ဆိုင်းထားပါတယ်။တိုင်လွင်မြေဟာလဲဆိုရင်အမှတ်ထက်ကိုကျော်လွန်းနေတာမို့ကရင်ပြည်နယ်ရဲ့နေရာအတော်များများမှာရေကြီးရေရှမ်းမှုတွေတွေ့နေရပါတယ်။ဖန်အမျိုးနယ်မှာရေဘေးစခန်းကအခုလက်ရှိမှာ12ခုဖွင့်ထားရပြီးတော့ရေဘေးဒုက္ခတွေက800ကျော်ရှိနေတာပါ။အခုလတည်းရေဘေးတင်ပြည်သူတောင်းနဲ့ချီပြီးရှိလာတာဖြစ်ပေမဲ့လူသေဆုံးမှုတော့မရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကကချင်ပြည်နယ်နဲ့မကွေးတိုင်းတွေမှာမိုးဆက်မပြတ်ရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်လူ3ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးပိုင်းတွေကိုအသင့်ဖြစ်ထားတယ်လို့တာဝန်ခံအရာရှိတွေကပြောဆိုထားတယ်လို့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့တတိပေးချက်တွေကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးညွှန်ကြားရေးဌာနကထုတ်ပြန်ပေးနေပါတယ်။
ဟတ်ဖျားဝပြုပွဲမှာပါဝင်ဖို့အတွက်ကမ္ဘာတဟွန်းကမွတ်စလင်နှစ်သန်းနီးပါးသူတို့နိုင်ငံကိုရောက်ရှိနေရပြီလို့ဆာဒီအရေဗျနိုင်ငံကတာဝန်ရှိသူတွေကဆိုပါတယ်အဲ့ဒီထဲမှာအမျိုးသားဆယ်သန်းခန့်နဲ့အတူအမျိုးသမီးကိုးသန်းနီးပါးလည်းပါဝင်တယ်လို့ဆာဒီနိုင်ငံကလက်မှတ်ဌာနညွှန်ကြားမှုချုပ်ဗိုလ်ချုပ်ကြီးဆူလေမန်အယ်ရေယာကဗိုလ်ထုနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြ ဖျားဖို့ လုပ်ငန်းကိုသွားရမှာဖြစ်ပါတယ်ဒါဖျားသခင်ကိုနိနိကကယုံကြည်သက်ဝင်ကြောင်းပြသတာလည်းဖြစ်ပါတယ်
Direct from Washington
ကြာသာရင်းနှစ်မြခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဆောင်သားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုဒီကနေ့ကြာရောက်တဲ့32မြောက်18လုံးလူလူအရေးတော်ပုံအကြောင်းနဲ့သတင်းဆောင်ပါတွေကိုစပါမယ်ဒီကနေ့ဩဂုတ်လ10ရက်နေ့ဟာမြန်မာနိုင်ငံမှာ32မြောက်18လုံးလူလူလှုပ်ရှားမှုအထိမ်းအမှတ်နေ့ဖြစ်ပါတယ် ဆေးရနာရှင်စနစ်ကိုစန့်ကျင်တဲ့အနေနဲ့တနိုင်ငံလုံးစင်တာပြခဲ့ကြတဲ့လူလူလှုပ်ရှားမှုဟာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်တွန်းအားပေးလိုက်တဲ့အချက်ဖြစ်တယ်လို့18လုံးမျိုးဆက်ခေါင်းဆောင်တအူက VOA ကိုပြောပါတယ်1988ခုနှစ်ဩဂုတ်လကစတင်ခဲ့တဲ့18လုံးလှုပ်ရှားမှုအတွင်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုရင်ဆိုင်ခဲ့ရတဲ့87မျိုးဆက်တွေရဲ့မိမေရတဲ့အတွေ့အကြုံတချို့ကိုမတ်အင်ဂျင်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်စစ်တပ်ဆိုတာပြည့်ရမှောင်ပြည့်တယ်
အခုကြားခဲ့ရတာကတော့မဆလတပါတီအာနာရှင်အစိုးရကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်နေဝင်က 1988 ခုနှစ်ဩဂုတ်လမတိုင်ခင်မှာလူထုဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းမှာဖြစ်တယ်လို့ Change 6 ပြောဆိုခဲ့တဲ့တမိုင်းဝင်မိန်ကွန်းမှာဒါပေမဲ့လည်းနောက်ဆုံးမှာဗိုလ်ချုပ်နေဝင်ယာဒုကနေနှုတ်ထွက်ခဲ့ရတဲ့အထိမြန်မာလူထုရဲ့ဆန္ဒပြပွဲတွေဟာနိုင်ငံအနှံ့ပေါ်ပေါက်ခဲ့တယ်လို့1988ခုနှစ်ဩဂုတ်လ10ရက်ကိုဆွဲပြီးတက်မှတ်ထားတဲ့ရှင်းလင်းလုံးလူထုလှုပ်ရှားမှုကြီးဖြစ်လာခဲ့ပါတယ်။ဒီလိုလူထုဆန္ဒပြပွဲတွေမတိုင်ခင် 1988ခုနှစ်မတ်လမှာစတင်ခဲ့တဲ့တက္ကသိုလ်ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ခဲ့ပါတယ်။အဲ့ဒီမှာကိုရိုင်းပါဝင်ခဲ့ပြီးရှစ်လေးလုံးလူထုလှုပ်ရှားမှုမှာလည်းပါခဲ့တဲ့87မျိုးဆက်ကျောင်းသားခေါင်းဆောင်တက်ဦးဖြစ်တဲ့ကိုမြအေးကစစ်တပ်ကအပြစ်မဲ့ပြည်သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တဲ့မြင်ကွင်းသူကိုယ်တိုင်ကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါတယ်။ပ
ไอ้กูยังนี่มาจนเราลูกน้ามาชีเดจนเราแยกกว่าเทมาชีเดแต่ยานเนี่ยมันเนี่ยเส้นเนี่ยงาแล้วมาจ้ะนั่นจ่าลิถิ่มมาบ้างจ้ะพอไอ้เจ้าก็ซีตัวเวรเลยค่ะมาอุ้ยยานเนี่ยพามามาเส้นเนี่ยพออยู่กันนั่นเนี่ยจีจุรีบอกยาไอ้ขี้ก็ไอ้ยานเนี่ยปีเลยเด็กค่ะมาเขาเจนเนี่ยมันเยอะจ้าส่งเงินเข้าไปเลยไอ้พออีเนี่ยจ้าส่งบุ๋มเงินดีดอจนเราเขาเช่าในเงินเนี่ยปากเลยจนเราบอกว่าเราลงเขาจะแต่งจ่าลิดีบุในเงินที တယ်ပြောချင်ပါကျွန်တော်ဒီလိုမှလည်းမိမှာမဟုတ်ပါဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ပ
ါဒီလိုလူလူဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်ကနေဘယ်လိုသင်ခန်းစာရလဲရှင
်ဟောဒီဖြစ်ရပ်တွေကတော့လူလူကတရားမှုနဲ့မတရားမှုဓမ္မနဲ့အာဓမ္မကုတ်ကုတ်ကင်းကင်းမြင်သွားတာပဲလीကျွန်တော်မြင်အမြင်ရတော့လीအဲ့ဒီပုံမှာလူလူရဲ့ထိရှားမှုလူလူရဲ့ပြည်လူလူရဲ့ဒီအနာစစ်စနစ်ကိုရောရှာမုန်းပြီးဆက်ဆုပ်မှုတွေကကျွန်တော်ထင်ပါတယ်ဒီရက်တိဒါတောက်ချောက်ပါလာတာပဲလीတော့ဒီစနစ်ကကျွန်တော်တို့ချက်စီလိုက်ပဲလားအားလုံးကျွန်တော်တို့မျိုးသက်တွေအကုန်လုံးရဲ့ပညာရေးကျမ်းမာရေးလူမှုရေးစီးပွားရေးအကုန်လုံးကိုချိုးနှင်ချလိုက်တယ်။ဒါတွေကတော့ကျွန်တော်တို့ရခံလာမှုဒီပြည်သူကျယ်လုံးခံစားရတဲ့အပေါ်မှာပြည်သူတွေရဲ့ပေါက်ကွဲမှုကြီးရတော့နိုင်ငံရဲ့အလှည့်အကြောင်းကြီးတစ်ခုဖြစ်သွားတာပဲ။ဒါဒီပင်လေရှစ်လေးလုံးရဲ့တုံ့လိုက်တင်ပြလို့ကျွန်တော်နားလည်ပါတယ
်။1988ခုနှစ်စက်တင်ဘာလမှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုကိုမခံမရပ်နိုင်ဖြစ်ခဲ့ကြတဲ့ကျောင်းသားတွေဟာမြန်မာပြည်နယ်ဆက်အနှံ့ထွက်ပြီးတောခုခဲ့ကြပါတယ်။အဲ့ဒီမှာကျောင်းသားတက်မတော် ABSDF ကိုထူထောင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာနိုင်အောင်ကရှစ်လေးလုံးလှုပ်ရှားမှုမှာသူကြုံတွေ့ခဲ့ရပုံကိုအခုလိုပြောပြပါဗျ
။ဒီလူလူနီးနဲ့ငင်းရဲစွာတောင်းဆိုပြီးတော့လူကျင်တဲ့လူလာမှုတွေကိုပြောနေတဲ့အခြေအနေမှာပဲစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ကောနောက်ပြီးတော့ဒီစစ်အာဏာမသိမ်းခင်မှာပဲဒ ဒီအာရမဖြူခွဲတာတည်ကြည်တာပစ္စည်းတွေရှိလာတဲ့အပေါ်မှာဆရာနာတင်လိုက်တဲ့အခါကျတော့ပို့ပြီးတော့ဒီမခံကျင်စိတ်နဲ့နော်လူငယ်ပြီးပြီးစွန်စားနိုင်တဲ့သူတွေပြီးပြီးငါတို့တော့လက်နက်ကန်ကြံတော်လာမရမယ်ဒါမှပဲပြရားပေးနိုင်မယ်မဟုတ်မခံစိတ်နဲ့ပဲ
တော့ကိုပြောလက်နက်ကန်တော်လာရေလောက်ကြတော့အခုဆိုရင်ဒီနှစ်ပေါင်း38နှစ်ကြာခဲ့ပြီဆိုတော့လက်ရှိ88မျိုးဆက်တွေအခမ်းကဏ္ဍကိုဘယ်လိုသုံးသပ်လဲရှင်တကယ်တော့တွေ့ကြည့်တဲ့အခါကျတော့အခု88မျိုးဆက်လို့ပြောမယ်ဒီ1986လောက်ရှားမှုတွေကနေစပြီးပါလာတဲ့ကောင်းဆောင်မှုတည်တည်ကနေရာကွဲပြားတာတွေမဟုတ်ဘဲနဲ့အချိန်ကာလကွဲပြားမှုတွေအောက်မှာ ဒီအတွေးခေါ်တဲ့ယတိချက်တွေကွဲပြားမှုအောက်မှာတကယ်တမ်းပြောရင်ရှစ်ဆက်ရှစ်ဆိုတဲ့မျိုးဆက်ကဥဆောင်မှုကဒီနေ့ရှေ့အနာကအတွက်ကိုအပြောင်းအလဲဖြစ်စေနိုင်မဲ့အခြားဥဆောင်မှုပုံစံမျိုးနေနဲ့စုစုစည်စည်ခေါင်းထောင်မလာသေးတာမပေါ်ထွက်လာသေးတာတွေ့ရတယ်။ဆိုတော့အဲ့လိုဖြစ်တဲ့အားနဲ့ကြတယ်မှလည်းကျွန်တော်တယောက်ရဲ့အခုအခန်းကဏ္ဍလည်းပါရင်ပါမှာပေါ့နော်။အဲဒီတော့ တချို့လဲသူနိုင်တဲ့လောက်လုပ်နေတာရှိရပါတော့ဆိုတော့ပြောချင်တာကတော့အနာဂတ်အတွက်အပြောင်းလဲတွေကိုဒီမာဗျူအကြကြစဉ်းစားပြီးတော့မှကိုကိုယ်တိုင်ပါဝင်တက်တက်ကြွကြွဥဆောင်ပေးဖို့နဲ့မျိုးဆက်တစ်တွေကိုမခွဲခြားမဆက်ဆံပေးနဲ့ပြောင်းလဲမှုလှုပ်ရှားမှုတရားကိုဥဆောင်ဖော်ထုတ်ပေးနိုင်မဲ့အနာဂတ်ကိုအတွက်ကိုပြင်ဆင်နိုင်မဲ့
တကြွရတဲ့ကောင်းဆောင်မှုတရားကိုလှုပ်ဖို့တာဝန်ရှိရလို့ထင်ပါတယ်။ဒီကနေ့ကြားရောက်တဲ့ရှေလေးလုံးလူထုလှုပ်ရှားမှု32မြောက်ထိမ့်မဲ့ခန်းနာကိုရှစ်ဆက်ရှစ်မျိုးဆက်ចောင်းသားကောင်းဆောင်တွေဥဆောင်ပြီးရန်ကုန်မြို့မြို့တော်ခမ်းမနာကမဟာဗန္ဓုလပန်းချက်မှာနနက်9:00ကနေ12:00အထိကျင်းပမှာပါ။အဲ့ဒီနေရာဟာ1986ခုနှစ်ဩဂုတ်လကလူထုဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ရရက်ဆက်ဆ
မိုင်းချင်းနိုင်ပြပြသွားတာပါရှင်ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ခြားစစ်ဆေးရေးဂိမ်းမှာမြန်မာမျိုးသမီး၃ဦးကိုနယ်စပ်အကောက်ခွန်အရာရှိတွေနဲ့ထိုင်းရဲတပ်ဖွဲ့တွေကအောက်ခေါလာ၆ရက်နေ့ကဖမ်းဆီးလိုက်ပါတယ်ဒီအမျိုးသမီးတွေနဲ့အတူဘိန်းဆိုင်၂၅ကီလိုဖမ်းဆီးရမိခဲ့တဲ့ကြောင်းထိုင်းအခြေစိုက်ဖီယိုရေးသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်ထိုင်းမြန်မာနယ် ထိုင်း ရဲတပ်ဖွဲ့က ဖမ်းဆီးလိုက်ပါတယ်။ ဩဂုတ်လ 6 ရက်နေ့က မြန်မာနိုင်ငံ တာချီလိမ်မြို့ကနေ ထိုင်းနိုင်ငံ မဲဆိုင်မြို့ကို ဝင်ရောက်လာတဲ့ အမျိုးသမီး 3 ဦးနဲ့ ဘေးအတွက်ဆိုင်ခဲ့တဲ့ဈေးပေါ်မှာ တင်လာတဲ့ ကုန်ပစ္စည်းမျိုးစုံကို အကောက်ခွန်အရာရှိတွေက အသေးစိတ်ရှာဖွေစစ်ဆေးမှုတွေ ပြုလုပ်ခဲ့ပြီး X-ray စက်တင်ထဲမှာ စစ်ဆေးခဲ့ရာကနေ ဘိန်းစိမ့်တုပ်တွေ တယ်လာတာကို တွေ့ရှိသွားခဲ့တာဖြစ်ပါတယ်။ မဲဆိုင်အကောက်ခွန်ကအကြီးတန်းအရာရှိတအူးကတော့ငွေရစည်းဝါးတွေဖမ်းမိတာနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ်။လုံးတိုင်းကလမ်းကြတဲ့ချက်ထောက်ပံ့နေဆိုပြီးဒီနိုင်ငံမတဲ့အကူအပေါင်းပုံစံအစ်ဒီမဲဆိုင်မြို့ဟာနေဆက်မြို့ဖြစ်တဲ့အတွက်ငွေရစည်းဝါးတွေဟာနီလန်ပေါင်းစုံနဲ့ဝင်ရောက်လာနေတာဖြစ်ပါတယ်။ငွေရစည်းဝါးတွေဟာပုံစံမျိုးစုံနဲ့လည်းဝင်ရောက်လာနေပါတယ်။အဲဒါကြောင့် ကျွန်တော်တို့အနေနဲ့နေဆက်ဂိတ်တွေမှာရှာဖွေရေးလုပ်တဲ့အခါမှာခင့်မီအစ်ရေးဆက်တွေကိုတုံးပြီးလုံဆောင်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အစားအသောက်အထုပ်တွေကြားမှာဖွဲ့ယူလာခဲ့တဲ့ဘိန်းစိမ့်အထုပ်၁၂ထုပ်သေးဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး၃ဦးဟာအသက်၄၀အရွယ်နန်းဖြစ်အသက်၃၀အရွယ်နန်းလူနဲ့အသက်၃၁နှစ်အရွယ်နန်းအေးလက်တို့ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကသတ Ogula Chayani Gale, Samosa Conca Yang Dringa, Yaman Loda Mamia, Amyazo Nitai Nide, a canton gamma, Tainanga, Muyasiwa, Tama Pipin Hare, Yamari a call, Pinsa Yellow Corre, Bankato Yuati will be Tao Doni Jare, Yamaning and Lassanga Une, Tainta Ugo, Pansi Gavare, Dise Wari will don't swear to read. ပြည်ထောင်စုနဲ့ငွေရန်ကတိတ်မများပေမဲ့နိုင်ငံသားသားဆိုရင်တော့ပြည်နယ်တန်ပေးတာတွေကိုလုံးဝဖြစ်တယ်လို့လည်းရှေ့ပြောင်းလို့သမားကြီးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်။မအေးမှာပြောပြသွားတာပါရှင်။
Texas ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်ယိုပြည်နယ်ဒေတွန်မြို့တွေမှာစနေနေ့တနင်္ဂနွေနေ့ကလူပေါင်း32ယောက်သေဆုံးခဲ့ရပြီးအများပြဒဏ်ရာရရှိခဲ့တဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့တုံ့ပြန်ချက်တွေအပေါ်မကြေမနက်ဖြစ်နေကြချိန်မှာပဲဗိုလ်ဓုနေမှာတော့အဲ့ဒီမြို့တွေစီကိုသမ္မတထရမ့်တွားရောက်ပြီးတော့ထိခိုက်ဒဏ်ရာရသူတွေနဲ့သူတို
Texas Pine, El Paso Mugu, Matuagin, Ohio Pine, Data Mugu, Yen Dwagaraba, Erima, Tamarane, Tamara Groruha, Datanga, Miami Tanja Seuma, Daya Durigo, Toy of Trison Ketabari, Data Muga, Nyabe Lepa Durine, Sigali Shiriniama, Sanina, Teningri, Sova in Chinga, Data College, Jonda Upite, Connor Betska, Tamane Dama Pigin, Chinglima, Tanane Lisa de Chepika Keredre, Tunyama Bowen, Go de Sonke Adalu, Lubong Nasakuna Ugo, Daya Yazi Geraba. A gulu, a su like, de Songwari, Dickamuriha, a Mondia, or Chikana, Pijan, Weban Hurin, a better be, Duha Be, Mongpo Mugu, Mamalula, the Lu, Dari dress so in Jang, Bodhuni, Sobai, Titango, Dwabu, Imburagani, Tokwajima, Tamara Tramga, a gulu, Biobari.
I am concerned about the rise of any group of hate.
Mongpore, the Lu Puebu, Polarabe Pipi.
ดาวกูจโนซุยินดะโลจ่ายแลไม่จ่ายปะบูปริมโยจีซุยวาริผิ่ๆแอนติฟาร์คอเพซิสเซนจินเนเปเลเวยยิงวาริผิ่ๆอมงปัวเรเปอพั่วผิ่ๆดาเรเนปัตตะปีจโนติกซุยินบาเรดาจองตะคุกุลุยามาบาตะมะราทรัมเนตะมะราโกโรโรฮาเดดันกะเซอมาตะนายีลောက်อาบีสกาเปียวจาเกราผิ่ๆซีอุนอวนวามารอซันนะทุบพอดูยาเนฉีชีเนราบาตะนะปิกะมุผิ่ๆปัวเกเรเดดันมิวเรกะ Oregon Yakwaguro, Tamaraga, Matuage Babu, Erimaro, Tamara Tram, Drugu, Yakrega, Sue Sanapianide, Napet Puriga, Jujo, Tanrine, Ohene Jara Pipare, Tamaraha, Didanga Seuma, Yebo Kuni Kese, the Marineva, Drisongera Pipime, Didrison Hugoyo, Dugo Sanapiaduri, Downsonine, Tana Tencho Musana, but the Biroba, Bama Biosura, Mashibabu, Ohio Pine, Didamuma, Picamum, Pip Borgan, Satona Iloga, Texas Pine, El Paso Muga, Walmart Sangirema, Tanatamalu, Tanya Shire, Patrick Cruiser Se, Pika Muja, Lubon, Nasena U, De Sungia de Lu, Natazen Lau, Tanari Yageraba, El Paso Muha, Mexico Nezama Shire, Muta Mua, Tanatamaha, Spain Batazagapio, the Rigo Pimata, Taketa, Pietelo, Yusat Hadalu, Agupika Muha, Amontian, Sassani, Pimupian, Tamma B, Songzamuri Loni Relu, El Paso Yetana, Jigega, Piogeraba,
Today we must come together and say
Donald Trump ဘုရားရှင်ရဲ့အစောပိုင်းတုန်းကပဲသမရကအမေရိကန်နိုင်ငံအတွက်တရားမဝင်ဝင်ရောက်လာသူတွေရှိနေတာဟာတိတ်ကိုကြောက်စရာကောင်းကြောင်းပြောခဲ့တာပါအခုလိုရွှေပြောင်းဝင်ရောက်လာသူတွေကိုစန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတရားတွေအခြေအနေမျိုးဖြစ်ရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာတော့သမရကဘာမှတုံ့ပြန်တာမရှိသေးပါဘူးဒါပေမဲ့ဒီပြစ်ခတ်မှုနှစ်ခုဖြစ်ပွားခဲ့ပြီးတဲ
စစ်မှုတွေပို့ပြီးတော့တင်းတင်းကြပ်ကြပ်လုပ်သွားမယ်လို့လည်းသမရကပြောပါတယ
်။ Well I'm looking to do background checks.
ဆနဝယ်ယူမှုတွေအတွက်နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေတင်းကြပ်ဖို့လုပ်နေပါတယ်။ဒီနောက်ကျောင်းရာဇဝင်စစ်ဆေးမှုဟာတိတ်ကိုအရေးကြီးတယ်လို့ထင်ပါတယ်။စိတ်အခြေအနေမတည်ငြိမ်တဲ့လူတွေဒါမှမဟုတ်ဒေါသကြီးသူတွေဒါမှမဟုတ်အမုန်းတရားကြီးမားသူတွေလက်ထဲတနက်တွေရောက်မသွားစေချင်ပါဘူး။သူတို့ဟာစိတ်မကြောင်းမမာသူတွေပါ။သူတို့လက်ထဲတနက်တွေရောက်မသွားစေဖို့နောက်ကျောင်းစစ်ဆေးမှုတွေလုပ်ရမှာပါ။
ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်ချုပ်ရေးဥပဒေပြဋ္ဌာန်းဖို့နဲ့ပတ်သက်ပြီးသမရကဘာမှမပြောတဲ့အတွက်ဒီလိုဖြစ်လာဖို့လှုံ့ဆော်နေသူတွေအတွက်ကတော့စိတ်ပျက်စရာဖြစ်နေတာပါ
ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မမှုတွေမြင့်တက်လာနေတဲ့အချိန်မှာကျဆင်းလာတဲ့ကမ္ဘာစီးပွားရေးအခြေအနေကိုတုံ့ပြန်ဖို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကဘဏ်အတိုးနှုန်းလျှော့ချခဲ့သလိုအမေရိကန်ကတရုတ်ကိုငွေချေးကစားတဲ့နိုင်ငံစီးရင်တဲ့တရုတ်ဝင်ထည့်သွင်းလိုက်ပါတယ်။အာရှသုံးနိုင်ငံကဗဟိုဘဏ်တွေကလည်းအတိုးနှုန်းတွေမနေ့ကရုတ်တရက်လျှော့ချပေးခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အခုလိုဖြစ်ပေါ်လာတဲ့ခရက်ရိုက်ခိုက်မှုတွေအကြောင်းအပြည့်စုံကိုတော့ကိုရဲမင်းထွန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့စီးပွားရေးတိုးတက်အကောင့်လာတာကြောင့်ဆိုပြီးမနေ့စက်တင်ဘာလကအမေရိကန်ဗဟိုဘဏ်က2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဘဏ်အတိုးနှုန်းကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဇူလိုင်လကုန်ဆုံးချိန်မှာတော့လက်ရှိအတိုးနှုန်းကို 3.25 ရာခိုင်နှုန်းလျှော့ချမယ်လို့ကြေညာခဲ့ပါတယ်။အတိုးနှုန်းလျှော့ချရတဲ့အကြောင်းရင်းကို American ဗဟိုဘဏ်ဥက္ကဋ္ဌ Jerome Powell ကအခုလိုပြောပါတယ်
။ We decided today to lower the target for the federal funds rate by a quarter of a percentage point to a range of 2% to 2.25%. The outlook for the US economy remains favorable.
လက်ရှိအတိုးနှုန်းကို 3.25 လျှော့ချဖို့ဆုံးဖြတ်ပြီးအမေရိကန်နိုင်ငံရဲ့ဘဏ်အတိုးနှုန်းကို2ရာခိုင်နှုန်းနဲ့ 2.25 ရာခိုင်နှုန်းအတွင်းရှိစေပါမယ်။အခုဆုံးဖြတ်ချက်ဟာအလားအလာကောင်းမွန်နေစေဖြစ်တဲ့အမေရိကန်စီးပွားရေးကိုအထောက်အကူဖြစ်ဖို့ဖြစ်သလိုကမ္ဘာစီးပွားရေးကျဆင်းနေမှုနဲ့ကုန်သွယ်ရေးမူဝါဒမရေရာမှုတွေကိုတုံ့ပြန်ဖို့အတွက်ဖြစ်ပါတယ်။
အဲ့ဒီနေ့ကဒီအချက်အပြင်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးကျဆင်းမှုတန်ကိုရိုက်ခတ်ခံစားနေရပြီးကုန်သွယ်ရေးတင်မာမှုဟာလည်းအမေရိကန်စီးပွားရေးပေါ်ထိခိုက်မှုရှိနေကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာဗဟိုဘဏ်ဥက္ကဋ္ဌပါဝယ်ကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကအတိုးနှုန်းလျှော့ချကြောင်းကြေညာပြီးဒီပတ်အတွင်းမှာပဲတရုတ်နိုင်ငံသုံးယွမ်ငွေကျဆင်းလာတာနဲ့အတူအမေရိကန်နိုင်ငံကတရုတ်ကိုငွေကြေးကစားတဲ့နိုင်ငံစီးရင်တဲ့တရားဝင်ထည့်သွင်းလိုက်ပါတယ်။ဒီလိုကြေညာလိုက်တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်စစ်ပွဲဟာကုန်ပစ္စည်းနယ်ပယ်ကနေငွေကြေးနယ်ပယ်အထိရောက်ရှိသွားနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေစမှာပဲအာရှနိုင်ငံသုံးနိုင်ငံကဗဟိုဘဏ်တွေကလည်းသူတို့နိုင်ငံရဲ့ဘဏ်အတိုးနှုန်းတွေကိုတိတိတတ်တတ်လျှော့ချလိုက်ကြတဲ့အတွက်ကမ္ဘာစီးပွားရေးလောကအတွင်းအတန်အတော်ဖြစ်သွားစေခဲ့ပါတယ်။အိန္ဒိယနိုင်ငံကအခြေခံမှတ်35မှတ်လျှော့ချလိုက်ပြီးအတိုးနှုန်း6ရာခိုင်နှုန်းကျော်ရှိရာက5.4 ရာခိုင်နှုန်းအထိလျှော့ချခဲ့သလိုနယူးဇီလန်နိုင်ငံကအခြေခံမှတ်90ကိုလျှော့ချခဲ့ပြီးအတိုးနှုန်းကိုအနည်းဆုံး11ရာခိုင်နှုန်းအထိလျှော့ချခဲ့ပါတယ်။ထိုင်းဘိုဘန်ကတော့ American Need to 3.25 ရာခိုင်နှုန်းလျှော့ချခဲ့ပြီးအတိုးနှုန်းကို 1.5 ရာခိုင်နှုန်းသတ်မှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံဘိုဘန်ဥက္ကဋ္ဌကအတိုးနှုန်းတိတိတတ်တတ်လျှော့ချရခြင်းအကြောင်းကိုအခုလိုပြောပြပါတယ်
။ Accordingly the MPC was of the view that the standard 25 basis points might prove to be inadequate.In view of the evolving global and domestic macroeconomic development
India Bohoban afor win တွေအနေနဲ့ပုံမှန်စံနှုန်းဖြစ်တဲ့အခြေခံအမှတ်25မှတ်ကိုမလုံလောက်ဘူးလို့ထင်သလိုအခြေခံအမှတ်90ကိုလည်းများလွန်းတယ်လို့ထင်ပါတယ်။ဒါကြောင့်35မှတ်ဆော့ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဒီလိုဘိုဘန်တွေရဲ့အတိုးနှုန်းဆော့ချမှုဟာဒီအာရှ3နိုင်ငံအတွင်းမှာပဲရပ်ဆိုင်သွားမလားဒါမှမဟုတ်တခြားနိုင်ငံတွေကိုပါကူးစက်သွားနိုင်မလားဆိုတာကတော့မသေချာလာပါဘူး။ဩစတြေးလျနိုင်ငံကလက်ရှိအတိုးနှုန်းတိုင်းထားရှိဖို့လွန်ခဲ့တဲ့လအတွင်းကဆုံးဖြတ်ခဲ့ပေမဲ့အခုအခါဩစတြေးလျဒေါ်လာတန်ဖိုးကျဆင်းနေတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကုန်သွယ်ရေးတင်မာမှုရောပါမဲ့အလားအလာရှာမတွေ့သေးခင်အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗဟိုဘဏ်အနေနဲ့အတိုးနှုန်းကိုဒီထက်ပိုလျှော့ချဖို့မျက်မျက်ဆက်ဆက်လှုပ်ဆောင်တင်ကြောင်းဂျူဒါကလည်းပြင်းပြထန်ထန်ဖိအားပေးပြောကြားနေပါတယ်။2008ခုနှစ်ကမ္ဘာစီးပွားရေးကျဆင်းချိန်အမေရိကန်နိုင်ငံ၊ဂရိနိုင်ငံနဲ့အိုင်စလန်နိုင်ငံတွေရဲ့ဈေးကွက်တွေမှာအောင်းအောင်းမြင်မြင်နဲ့ရင်းနှီးမြှုပ်နှံမှုနဲ့အယောင်အဝယ်တွေလုံနိုင်ခဲ့လို့လူသိများလာသူ hedge fund manager တူဖြစ်တဲ့ Kyle Bass ကတော့ American ဗဟိုဘဏ်ဟာအတိုးနှုန်းကို3ရာခိုင်နှုန်းအထိရောက်အောင်တဖြည်းဖြည်းချင်းနဲ့လျှော့ချပြီးဂျပန်ဗဟိုဘဏ်ရဲ့နည်းလမ်းကိုကျဉ်းသုံးလာဖို့ရှိကြောင်း Hawking ထုတ်တာအကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြသွားတာပါရှင် VOA ရဲ့ကြာသပတေးနေ့မနေ့ကင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောင်းနှုတ်ချက် American Indian သုံးအင်္ဂလိပ်သင်ကန်းစာဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းနဲ့အတူသူယုံကြည်ရမှာနားဆင်ရမှာကတော့
နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်နောက်တစ်ခုအရင်ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ယဉ်ကျေးမှု
နှင်းကျော်ဝင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်ဥကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးပါရစေရှင်မြန်မာစစ်ဖက်ရဲ့ဗန္ဒာရေးပိုင်းကိုအထိနာအောင်ကဘာကတိုက်ခိုက်တင်ဆိုတဲ့ခေါင်းစဉ်နဲ့ Washington Post ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ကိုအထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝေးလံခေါင်ဖျားကလူနည်းစုတိုင်းရင်းသားတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအတိအလင်းဖော်ပြထားပါတယ်ဆိုပြီးသတင်းဆောင်ပါကိုအစချီပါတယ်ရိုဟင်ဂျာတွေကိုဆန့်ကျင်တဲ့စစ်တပ်ရဲ့စီယုံလှုံ့ဆော်မှုတွေဟာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုဖော်ပြရမှာအထင်ရှားဆုံးသာရကဖြစ်ပေမဲ့ကချင်နဲ့တခြားတိုင်းရင်းသားဒေသတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေအရှိန်မြင့်နေတာဟာ2016ခုနှစ်ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ပါတီအာဏာရလာချိန်ကတည်းကဖြစ်ပါတယ်လို့လည်းရေးထားပါတယ်။ရိုဟင်ဂျာတွေပေါ်အကြမ်းဖက်နှိပ်ကွပ်တဲ့ဒေသမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပြီးအဲ့ဒီဒေတာကိုအင်တာနက်ဖြတ်လိုက်တာကြောင့်နိုင်ငံတကာကဝိုင်းပြီးပြစ်တင်ရှုတ်ချတာကိုလည်းခံနေရတဲ့အတွက်တနိုင်ငံလုံးငြိမ်းချမ်းရေးရဖို့ဆွေးနွေးပွဲတွေကတော့အလံဝင်နေသေးပါပဲလို့လည်းဖော်ပြထားပါတယ်2015ရွေးကောက်ပွဲကာလမှာတိုင်းသူပြည်သားတွေဟာနှစ်ရှည်လာမြအတိုက်ခံခေါင်းဆောင်ဖြစ်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပါတီကိုမဲအပြတ်အသတ်နဲ့ရွေးကောက်တင်မြှောက်ခဲ့ကြတာဟာအယက်သားအုပ်ချုပ်ရေးကိုပြောင်းလဲသွားနိုင်စေဖို့ဖြစ်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအစား NLD ခေါင်းဆောင်တွေဟာတနိုင်ငံလုံးငြိမ်းချမ်းရေးသဘောတူညီချက်ရမလားဆိုတဲ့မျှော်လင့်ချက်နဲ့စစ်တပ်ကိုအလျှော့ပေးဖို့ကြိုးစားခဲ့ပေမဲ့ဒီအခွင့်အရေးနဲ့လွဲချော်ခဲ့ကြောင်းလည်းရေးထားပါတယ်အစီရင်ခံစာထဲမှာတော့ပြည်တွင်းစီးပွားရေးလုပ်ငန်းပေါင်း140ကျော်ဟာစစ်ခေါင်းဆောင်တွေပိုင်တာဒါမှမဟုတ်စစ်ဖက်နဲ့ဆက်နွယ်နေသူတွေနှိစက်သူတွေကပိုင်တဲ့လုပ်ငန်းကြီးတွေဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီကုမ္ပဏီကြီးတွေရဲ့ကုမ္ပဏီခွဲ26ခုဟာကြောက်စိမ့်နဲ့ဗရမျာတွင်လုပ်ငန်းလိုင်စင်တွေကင်ဆောင်ထားကြကြောင်းနဲ့ကြောက်မြက်လုပ်ငန်းမှာစစ်တပ်ရဲ့အခန်းကဏ္ဍဆက်လက်ကြီးစိုးနေဆဲဖြစ်ကြောင်းကိုလည်းဖော်ပြပါတယ်။ဒါအပြင်စစ်တပ်နဲ့ဆက်နွယ်နေတဲ့ကမ္ဘာတစ်လွှားကနိုင်ငံခြားကုမ္ပဏီကြီးပေါင်း59ခုကိုလည်းကုလစုံစမ်းစစ်ဆေးရေးကော်မရှင်ကဖော်ထုတ်ခဲ့တာမှာတရုတ်၊တောင်ကိုရီးယား၊ဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေအများဆုံးဖြစ်တဲ့အကြောင်းဖော်ပြပါတယ်။တရုတ်၊ရုရှားနဲ့အစ္စရေးအပါအဝင်နိုင်ငံကြီး9ခုကကုမ္ပဏီကြီး14ခုတို့ကလည်းမြန်မာအစိုးရကို2016ခုနှစ်ကတည်းကလက်နက်တွေရောင်းချခဲ့တဲ့အကြောင်းနဲ့အဲ့ဒီလက်နက်တွေကိုအသုံးချပြီးမြန်မာစစ်တပ်ဟာကိုတိုင်းရင်းသားအယက်သားတွေအပေါ်မှာစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကျူးလွန်နိုင်တဲ့စွမ်းရည်တွေကိုရနေကြတယ်လို့လဲဆိုပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှုတွေကမြန်မာစစ်တပ်ခေါင်းဆောင်ပိုင်းနဲ့စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနောက်လက်နက်အယောင်းဝယ်ကြက်ကြက်ပြန့်ပြန့်လုပ်နေတဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးပိတ်ဆို့အရေးယူတဲ့အကြောင်းမှတ်ချက်ပေးထားပါတယ်။စစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုအသေးစိတ်ဖော်ပြခြင်းအပြင်ဘယ်သူတွေကိုပြစ်မှတ်ထားပိတ်ဆို့အရေးယူရမယ်ဆိုတာသိသာလာစေပြီးကြီးကြီးမားမားထိခိုက်ဆုံးရှုံးမှုကိုလျှော့ချနိုင်တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဆောင်းပါရှင် Paul Donowitz ကရေးသားထားပါတယ်။ Paul Donowitz ဟာနိုင်ငံတကာအကျင့်ပြတ်ခြားစားမှုလူ့ခွင့်ရေးချိုးဖောက်မှုတွေစန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးမြန်မာနိုင်ငံဆိုင်ရာစော်ဩရေးမှုတစ်ယောက်ဖြစ်ပါတယ်ရှင်
။မြန်မာအပေါ်ဩဇာလွှမ်းမိုးနိုင်အောင်အနာယပါတီကိုအချိုးသက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ South China Morning Post Online မှာဖော်ပြထားတဲ့ Reuters သတင်းဌာနရဲ့ဆောင်းပါးကိုဖတ်ရပါတယ်။မြန်မာတို့ကတရုတ်အပေါ်ရာဇဝင်နဲ့ချီပြီးအယုံကြည်ကင်းမဲ့လာတဲ့ကိစ္စနဲ့ တရုတ်တွေးလေဘင်းနမကိစ္စဆွေမှုတွေကိုကြော်လွှမ်းနိုင်ဖို့အတွက်တရုတ်တို့ဟာဆော့ဖ်ပါဝါလို့ခေါ်တဲ့သင်ွေးနူညံတဲ့အင်အားကိုစုံတယ်လို့ဆိုင်ရပါတယ်မြန်မာနိုင်ငံမှာတပါတီအာဏာရှင်အုပ်ချုပ်ရေးကိုဆန့်ကျင်အောင်ကြပြီးဆေးအုပ်ချုပ်ရေးလက်အောက်မှာနှစ်ပေါင်းများစွာထောင်ကျခံခဲ့ကြရတဲ့ ရောင်းစန်းစုကျင်တဲ့တရုတ်ကောင်းဆောင်တွေရဲ့အပြန်လန်ခီးစဉ်တွေစီးခဲ့တဲ့အပြင်ပါတီဝင်တွေရမှာလဲကွန်တိန်နာပို့ဆောင်ရေးပညာရေးစားတဲ့စီမံကိန်းတွေအတွက်အပြန်လန်ခီးအတွက်တာတွေလည်းပဲစီးခဲ့ပါတယ်တဲ့အဲလိုအပြန်လန်ခီးတွေမှာညစွာစားဖို့ရေခန်းကဏ္ဍတက်ခင်းတာဈေးဝယ်လိုက်ပို့တာတွေလည်းပဲပါတယ်လို့ရေးထားပါတယ်ဒီလိုအဲ့ဖို့ဂျပန်လုံးနဲ့ခီးစဉ်တွေဟာတရုတ်သမ္မတချီချင်းဖင ာနိုင်ငံပါဝင်လက်ခံဖို့တွန်းပို့တဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်တယ်လို့ရေးထားပါတယ်။တရုတ်ပြည်ကိုဇယိတ်ငင်းဖိကြားခံရလို့သွားရောက်ခဲ့တဲ့ NLD ပါတီဝင်နဲ့ NLD လွှတ်တော်အမှတ်20ကျော်လောက်ထဲကတရုတ်ကဆိုရင်အရင်ကတော့အစိုးရချင်းချင်းဆက်ဆံရေးတာရှိခဲ့ပြီးတရုတ်တွေဟာမြန်မာစစ်ဘုံကျုပ်တွေနဲ့စီးပွားရေးလုပ်ခဲ့တာပဲရှိပါတယ်။မြန်မာလူထုဘက်ကလည်းတရုတ်တို့အပေါ်ခံစားချက်သိပ်မကောင်းခဲ့ဘူးလို့ပြောပါတယ်တဲ့။အခုလိုပါတီဝင်တွေလွှတ်တော်အမတ်တွေကိုဖိတ်ခေါ်တာဟာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကနှိပ်ကွပ်ခဲ့တဲ့2019နောက်ပိုင်းမြန်မာနိုင်ငံကိုအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဖိအားပေးလာခြင်းကဆက်တင်လာတယ်လို့လည်းဆိုပါတယ်။တရုတ်တို့ဟာဒီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂမှလည်းပဲမြန်မာနိုင်ငံဘက်ကကောက်ွယ်ပေးခဲ့ပါတယ်တဲ့။တရုတ်တို့ဟာသူတို့အရင်နဲ့မတူတော်ဘူးဆိုတာကျွန်တော်တို့ကိုခေါ်ယူပြသတာပဲလို့ NLD ပါတီအကြီးအကဲသူကပြောပါတယ်တဲ့။တချို့ကဆိုရင်တရုတ်ပြည်ရဲ့တပါတီစနစ်အောက်မှာဖွံ့ဖြိုးရေးစီမံကိန်းတွေဘယ်လိုအကောင့်တွေဖော်နိုင်လဲဆိုတာကိုတောင်အထင်ကြီးဖြစ်လာကြတယ်လို့လည်းရေးထားပါတယ်။ဒါပေမဲ့လည်းသူတို့ပါတီဝင်တွေဟာဒီခီးစဉ်ကြောင့်မတော်မတရားဩဇာလွှမ်းမိုးမှာကိုတော့လက်ခံမှာမဟုတ်ဘူးလို့ NLD ခေါင်းဆောင်ပိုင်းကပြောကြောင်းကြေညာထားပါတယ်ခင်ဗျာ။
သမ္မတကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ယူရီသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲ။တမတော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမတော်ရဲ့တက်တာချောင်ချည်ရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမတော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။တမတော်ကကိုယ်ပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ်ဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က0923923999လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပြည်ရဲ့ဖြာသာရေးနေမနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လည်လာကြရမယ့် American Style Irian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးမှာပါရှင
်။ဒီနေ့ပြတင်ပြမယ့် Idiom အသုံးကတော့
Break the ice.
ဖြစ်ပါလေစာလုံးပေါင်းက B R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါလေ T H E the I C E ice the ice ကရေခဲလို့အဓိပ္ပာယ်ရတော့ squid ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့တနည်းတော့ရေခဲတုံးကြီးပျော်သွားရလေအောင်လှုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ the white အဓိပ္ပာယ်ကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်တီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါတယ်အဲ့ဒီလိုဖြစ်လာအောင်လေအများအဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လို့ရှိကြပါတယ်အလားတူပါပဲအခမ်းအနားတစ်ခုမှာမိကုံးပြောရတော့မယ်ဆိုရင်ပထမဦးဆုံးကုတ်ပရိသတ်နဲ့ရင်းနှီးမှုရလေအောင်အွှမ်းဖောက်ပြောဖို့မိကုံးကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါတယ် ဒီလိုလို့ရှင်အဖြစ်ကိုပြိတ္တကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါတယ်ကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို ATM အသုံးရ break the ice ရေလို့ရည်ညွှန်းသုံးပါတယ် noun noun အဖြစ်ကတော့ ice breaker ရေလို့ခေါ်ပါတယ် break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
Tom nga me gun pyo bu lu o ji shi yat de kha ma tait ko sait pu ni da. Da ba me tu ga prita ne yin ni aw yi sia sa pyo lai do prita le tabo ja yin ni ja de li lu di be ya ba de.
Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခက်ဆင်းဆင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကိုအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အနေနဲ့ VOA Internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့လေ့လာနားဆင်နိုင်ကြပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ကြရအောင်ပါမြန်မာနိုင်ငံမှာတိုင်းရင်းသားပြဿနာပြည်လဲရေးပြည်ထောင်စုနိုင်ငံဖော်ဆောင်ရေးအတွက်သမိုင်းဖြစ်ရတွေကိုထိန်ချက်မထားဘဲအဲ့ဒီထဲကအမှားတွေကိုပြန်ပြစ်နိုင်မဲ့စနစ်တရလိုအပ်တယ်တိုင်းရင်းသားတို့ရဲ့အမျိုးသားစိတ်ဓာတ်ကိုတင်ထိန်မွေ့မွေ့ကင်တွယ်ပြီးဒီပြဿနာတွေကိုအောင်းအောင်းမြင်မြင်ကြော်လွှားခဲ့တဲ့နိုင်ငံတွေရဲ့နမူနာကိုအတုယူသင့်တယ်လို့အမေရိကန်ပြည်ထောင်စု Georgetown တက္ကသိုလ်ဂုဏ်သူဆောင်ပါမောက်ခ David Steinberg ကဆိုပါတယ်အသေးစိတ်ကိုပါမောက်ခ Steinberg နဲ့ဥကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ဘမကစတိုင်ဘခင်အခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပူပြီးတော့စိုးရိမ်ကြီးပြောလာကြတာကြားရပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြီးဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နေနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်ရေးမျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် Ethnic Religious Nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်အကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမှမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့အမျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တယ်ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything it clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူးပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတို့အတွက် Federal အခွင့်အရေးတွေဖန်တီးပေးရမယ်ပြည်ထောင်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဖြစ်တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာဒီနောက်ကြမနေတော့ဘူးလားဆရာကြီး
It's not too late because it's going to keep coming up
အတိတ်နောက်မကြပါဘူး ဒီစိတ်ဓာတ်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီရုံဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖျက်ကိုကြည့်ပါဒီဖျက်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲဒါရီကအကျုံးဝင်နေတော့မှပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီသမိုင်းဖြစ်ရတွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကြင်တွေ့ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးငါပါသဘောတူလက်ခံရပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွေ့နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No, it's been badly handled from the very beginning. After all,
ဆောင်ပုဒ်အစကတည်းကအမှားမှယဉ်ယဉ်ကြင်တွေ့လာခဲ့တာပါမူလတော့ကပင်လုံးမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပေမဲ့လည်းဥနုလက်ထက်မှာအရက်သားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးစကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်ဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်ဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလုပ်ရမယ့်အဓိကအကြောင်းကလည်းဒေါင်ဆန်းစုကြည်သမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေဖော်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါလေဘိုးဆိုးအားကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးဆက်ကြပါရယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြေးပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်လည်းပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီဖြစ်လား
That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောစင်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုကယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်စရာဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်စရာပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
India I think has a very important interest as you just said
There are multi other Galatan River. မြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကရတန်မြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။အိန္ဒိယဟာဒီဒေတာကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါ။ဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်။ဒါအိန္ဒိယအတွက်စိုးရင်စရာပါ။အိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်။သိအကဲဆက်တဲ့ကိစ္စပါ
။မြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီး။အဆိုးအဝါဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲ။အေကအခုခါမှာဝါကိုအားကြပြီးတော့ Confederation Union လို့ပြောလာပါတယ်။ဒါကိုကြံတဲ့တိုင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ဟာဘာမှဝေဖန်ခြင်းမပြုရဲနှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျယ်ပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နင်းနေတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူးရခိုင်ကပြည်နယ်ရပြီးသားပါရိုဟင်ဂျာကိစ္စကတိကျပြဿနာပါဒါပေမဲ့အေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်တိမ်မွေ့တဲ့နီးနဲ့ကင်တွယ်သင့်ပါတယ်ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူးအရက်ဖက်ဆိုးကလည်းလောလောဆယ်မှဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းအချိန်ယူပြီးတော့ဘက်ဆောင်လုပ်ရမယ့်ကိစ္စပါရှင်ထဲမှာပဲ AA တွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါလေ
ဆိုရင်ညာအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့ AA နဲ့တိုက်နေတာအပြင်ဒီကိစ္စဟာကျယ်ပြန့်လာပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲအဲ့
You got to start out in the school system You got to start out educating I mean you don't stop there but you start
ပညာရေးကစပြီးတော့လောရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင်ပရိုတက်စတန်တွေဟာရိုမန်ကက်သလစ်တွေဂျူးတွေထက်အခွင့်အရေးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လည်းပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်
ဥကြဆန္ဒစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့မနှင်းကြော်ဝေဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင်။
မဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမြတ်တာရှိမှသာအမုန်းမပါဘဲနဲ့လူသားအချင်းချင်းတိခတ်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ကျွန်မထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့လို့ကျမယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြောလှုပ်ဆောင်နေပြီးမြန်မာလူရအောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်။ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူး။ဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်။အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများကြီးလူကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်။ဒါတော့ဒီလူများပြည်သူကရိုးရိုးစင်းမင်းမင်းကြံလို့လားမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါ။အဲ့တော့န
နိုင်ငံတော်ဘဏ်တွေကနေပြီးတော့အများပြည်သူအတွက်ငွေစုရုံတွေမကဘူးပေါ့နော်ငွေထုတ်ချစ်ပေးရဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအရွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြင်းထန်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ကဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ဟာပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လာစာရရခဲ့ကြပါတယ်အခုချိန်မှာတော့ကျမတို့ဒီမှာရှိနေဝင်နေမြလာကြရွှေငါးမူသားနဲ့ညီညာရဲ့ဝင်ရတာမရှိကြပါဘူးအဲ့တော့သူတို့ဒီမှာဝင်နေတဲ့အကျင့်ဖြတ်ဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ဝင်မဲပါခြင်းဟာလည်းအကြောင်းရင်းတည်းရဲ့ဖြစ်နေတဲ့အကြောင်းမလို့ရိုးစစ်ညီညီပြန်နိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ဝင်ဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ဝင်နဲ့သူတို့စိတ်ဖြင့်လှုပ်လို့တောင်မှသူတို့ရဲ့အနေထားဟာဒီဝင်နေတဲ့အနေထားဟာအင်တလုံးဝင်နိုင်လို့အမိသားမရှိပါဘူးအဲ့တော့အင်ချန်မြေကြီးလုံးတွေရက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျမမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျမမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်VOA American တန်ရ2019ခုနှစ်ဟောကုလ8ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခုမနက်ပိုင်းထုတ်လွှင့်ပေးနေတဲ့တနာ yı စာအစီအစဉ်အစအဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးကန္တာဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါရှင်ဒီကနေ့မနေ့ဖက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ဥကျော်စံသားကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇနီးတဲ့မယ်လာနီယာထရမ့်တို့ဟာလွန်ခဲ့တဲ့လေးရက်ကစနပ်ပစ်ခံရသူတွေတယောက်ကူးစားနေတဲ့အိုဟိုင်ယိုနဲ့တက္ကသပြည်နယ်ကဆေးရုံတွေကိုတွေ့ရောက်ခဲ့ပါတယ်ဒါပေမဲ့ပြက်ခတ်မှုဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကြတဲ့ဒေတန်မြို့နဲ့အယ်ပါဆိုမြို့က Walmart Store ဆိုင်တွေကိုတော့မသွားခဲ့ပါဘူးပြက်ခတ်မှုတွေကြောင့်အဲ့ဒီနေရာမှာလူစုပေါင်း32ဦးသေဆုံးခဲ့ရတာပါစနတ်ထင်ချုံရေးဥပဒေပြဋ္ဌာန်းဖို့တောင်းဆိုသူတွေဒေါ်နယ်ထရမ့်ကိုအဲ့ဒီနေရာမှာစူပေးဆန္ဒပြခဲ့ကြသလိုသူ့ကိုထောက်ခံသူတချို့လည်းပဲမြို့ပေါ်လမ်းကိုထွက်ခဲ့ကြပါတယ်ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်အငင်းဘွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြပြလာနေချိန်တန်တမန်ဆက်ဆံရေးကုံသွယ်မှုဆက်ဆံရေးတွေကိုအဆင့်လျှော့ပြီးရဲ့နိုင်ပိုင်းအတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကမောင်းထုတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းပဲဆီလွတ်တော့မှမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်ကြောင်းပါကစ္စတန်နိုင်ငံသားရဲ့ယုံကထုတ်ပြန်ကြေညာပါတယ်။တူရကီနဲ့အမေရိကန်နှစ်နိုင်ငံတို့ဟာနိုင်ငံပူးတွဲကုကဲမဲ့လုံခြုံမှုနယ်မြေတစ်ခုထူထောင်ရေးသဘောတူညီမှုရရှိဖို့နှိစက်နေပြီဖြစ်ပါတယ်။နေရစွန့်ခေါ်ထွက်သွားကြရတဲ့ဆူရညီကိုတော်တွေအင်ပြန်လာနိုင်ရေးအတွက်ဒီညီညာရေးစင်ကြံကအထောက်အကူပြုမှဖြစ်ဖို့ရည်ရွယ်တယ်လို့နိုင်ငံပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနယ်မြေအရွယ်အစားနဲ့ဘယ်သူထိန်းချုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံသဘောတူညီမှုမရရှိခဲ့ကြတဲ့ကိစ္စကိုတော့အခုကြေညာချက်မှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသားကြီးညာပေးသွားတာပါဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Zainab Abdurrahman ဖြစ်ပါရဲ့ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ် VOE တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.